ဟုတ်ကဲ့ပမောခဒေါက်တာမြတ်သေးတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးတွေမှာပေါ့ဆရာမเนาะတရင်ကောင်းကင်ဆာဖြစ်နှုန်းကဘလောက်များများနေလဲဆရာမ
မြန်မာနိုင်ငံမှာပေါ့လေတရင်ကောင်းကင်ဆာကမျိုးသမီးတွေအတွက်ဒုတိယအဖြစ်များဆုံးနဲ့ဒုတိယအတိပြောင်များဆုံးကင်ဆာဖြစ်ပါတယ်ကျွန်တော်တို့ဒီမှာအတိအကျကင်းကင်းနန်းတော့မရှိပါဘူးမရှိရတဲ့အကြောင်းရင်းကလည်းကင်ဆာဖြစ်လာပြီဆိုရင်ညတော်အဖြစ်သိရနောက်ကြကြတယ်ဆေးရုံကိုရောက်ချင်မှရောက်တယ်ဆေးရုံကိုရောက်လာပြီးတော့ခွဲစိတ်ကုသလို့ရတဲ့အဆင့်ဆိုတာလေကအနည်းချင်းပြီးပါဒါပေမဲ့ WHO က2012မှာခန့်မှန်းလိုက်တာမြန်မာနိုင်ငံမှာအမျိုးသမီးရေမှာနှစ်စဉ်6434ယောက်ဖြစ်ပွားပြီးတော့3536ယောက်လောက်နှစ်စဉ်ပိန်ကောင်းကင်ဆာနဲ့သေဆုံးတယ်လို့ခန့်မှန်းထားပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့တော်တော်များတဲ့သဘောရှိတာပါ
။ဟုတ်ကဲ့
ဒီပိန်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အသိအင်ဆုံးအချက်တွေဆိုရင်
ဒီလောက်အဖြစ်လည်းများပြီးတော့တည်စီနိုင်လောက်တဲ့ကင်ဆာဖြစ်တော်လည်းပဲကာကွယ်လို့ရတဲ့ကင်ဆာတစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမ
နောက်ထပ်တည်စီခြင်းနဲ့အချက်ကတော့ဒီရောဂါကြီးကင်ဆာမဖြစ်ခင်အကျိုးအဆင့်ဆိုတာနှစ်ပေါင်းများစွာဦးနေ10နှစ်အနှစ်20နှစ်တယ်အဲ့အကျိုးအဆင့်ဆိုတာလည်းပဲအလွယ်တကူရှာဖွေလို့ရတယ်ရှာဖွေပြီးရင်လည်းတရားရုံးပပျောက်သွားအောင်ကုသလို့ရတယ
်ဟုတ်ကဲ့ပထမတစ်ချက်ဖြစ်တဲ့ဒီဘလူးကာကွယ်နိုင်တယ်ဆိုတာကိုအချင်းချင်းလေ
းနံပါတ်1ကအိမ်အောင်နဲ့ဆက်ဆံရတဲ့ကုသတတ်တဲ့ယောဂဖြစ်တယ်ဆိုတဲ့အကြောင်းတလင်တမယားဆိုရင်တော့ရှင်းတာပေါ့လေအဲ့လိုမှမဟုတ်ဘူးဆိုလဲကွန်ဒොမ်ဆိုတဲ့အကာအကွယ်သုံးကာကွယ်နိုင်တယ်နောက်ဒိန်ကောင်းကင်ဆာဖြစ်စေတဲ့ဒိန်နဲ့ဆက်ဆံရင်ကုသတဲ့ယောဂဆိုတာကျွတ်နုပို့ပေါ့ဘာဆောင်ဖြစ်တာပါအဲ့ဒီဟာကလည်းကာကွယ်စည်းတော့ပုံနေပါပြီဒါမဲ့အိုက်ကာကွယ်စည်းဒီ90ရာခိုင်နှုန်းလောက်ကိုကာကွယ်တည်မှန်တော့လေကာကွယ်စည်းထိုးပြီးတာနဲ့စိတ်တုံတုံချလို့တော့မရပါဘူးအဲ့အိုက်ကာကွယ်စည်းကို6နှစ်ကနေ13နှစ်အရွယ်ကလေးတွေအိမ်အောင်နဲ့မဆက်ဆံဘူးတဲ့သူတွေထိုးရင်ရန်ကောင်းပါတယ
်ဒါ
ပေမဲ့သူတို့ထိုးပြီးရင်တော့သူတို့တွေအိမ်အောင်ကြလာတဲ့တစ်ချိန်ကြရင်တော့ခုနဒုတိယအဆင့်ဖြစ်တဲ့ပိန်ကောင်းကင်ဆာဖြစ်နိုင်ခြေရှိမရှိစစ်ဆေးတဲ့အဆင့်ကိုဆက်လက်လုပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီစစ်ဆေးတဲ့အဆင့်လေးကိုလေစောစောတည်နေအောင်ပေါ့နော်အသေးစိတ်လေး
အိမ်အောင်ကြပြီးအိမ်အောင်တွေကစစ်ဆေးတင်တယ်ဒါပေမဲ့အိမ်အောင်ကြပြီးလာစားမှာအဲ့ဒီယောဂါကဖြစ်နှုန်းများတယ်သို့တော့90ရာခိုင်နှုန်းလောက်ကပုံကံအားကောင်းတဲ့လူကသူ့ကိုလူလျောက်စိတ်မကူရဲ့ပုံမှန်ပြန်ကောင်းသွားတတ်တယ်ပုံကံအားမကောင်းတဲ့လူတွေကတော့ပြန်မကောင်းသွားပဲနဲ့ဆက်ပြီးအမြဲတမ်းဓာတာရှည်ရှိနေတဲ့လူတချို့သာလျင်ကင်ဆာဖြစ်တာပါအဲ့တော့အဲ့ဒီမျိုးတွေကဘူးဖြစ်မှာတော့ HIV ပုံကံအားကျနေတဲ့လူတွေနောက်တစ်ခုကတော့ပုံကံအားကျစေတာဆီလိတောက်ချင်ပါပဲဆိုတဲ့အခါကျတော့ဒီဖြစ်နိုင်ခြေရှိတဲ့အဲ့ဒီလူတွေကနေပြီးတော့မှဒီနာရာရှိယောဂပူရှိရာနေပြီးတော့တင်ကောင်းမှာကြောင်းလဲမှုလေးတွေဖြစ်လာပါတယ်။အဲ့ဒီကြောင်းလဲမှုကိုကင်ဆာမဖြစ်ခင်အကျိုးကြောင်းလဲမှုလို့ခေါ်ပါတယ်။အဲ့တော့အဲ့ဒီအဆင့်ကိုကျွန်မကရှာဖွေခြင်းပါပဲ။အရင်တော့ကတော့ရှာဖွေတာတင်ကောင်းအမိပါလေးကိုယူတယ်မှန်ဘီလူးနဲ့စစ်တယ်။အဲ့ဒီနေရာစစ်ပြီးအဖြေကလည်းချက်ချင်းမရဘူး။ပြီးတဲ့အခါကျကုသဖို့အတွက်တစ်ဆင့်တစ်ဆင့်သွားရတယ်။ဆိုတော့သူ့ရဲ့ကုန်ကြမ်းရှိကအရန်များပါတယ်။ကျွန်မတို့မြန်မာနိုင်ငံမှာဆိုရင်အဲ့လိုဖြစ်စီပြီးတာမျိုးကယောဂဗေဒပညာရှင်တွေရှိရဲ့ဆေးရုံတွေမှာပဲလုပ်လို့ရပြီးတော့ဗမာပြည်အဝန်းလုပ်ပေးနိုင်စွာမရှိပါဘူး။ဒါကြောင့်မလို့ဒီနောက်ပိုင်းမှာ WHO ကသုတေသနတွေလှုပ်ဆောင်ချက်တွေအရပိန်ကောင်းလေးကို acetic acid လို့ခေါ်တဲ့ဆက်လက်ကရည်လေးတို့ကြည့်လိုက်ပြီး10မိနစ်ထားပြီးကြည့်လိုက်တဲ့အခါမှာယောဂရှိတဲ့နေရာဆိုရင်ဖြူဖွေးသွားပါတယ်။တကယ်တော့အဲ့လိုဖြူအောင်လေးဖြစ်နေတာဒီကင်ဆာမဟုတ်ပါဘူး။အချိန်ချိန်မှာတော့10နှစ်လား15နှစ်လားအနှစ်20လားသူဒီကင်ဆာဖြစ်သူကြောင်းနေသွားနိုင်ပါတယ်။အဲ့အဆင့်ကိုတွေ့ရင်တထိုင်ထဲမှာကျမတို့ဒီ cryo surgery လို့ခေါ်တဲ့ဆက်ကလေးနဲ့အေးအေးတက်ပေးလိုက်ပြီးတော့ကုသပေးလိုက်ရင်တရားရုံးနှုတ်ပြောက်ပြင်းသွားပြီးတော့ကင်ဆာဖြစ်ခြင်းကိုကာကွယ်ခြင်းဖြစ်ပါတယ်။အဲ့လိုလုပ်ပေးလေခြင်းအပြင်ပြည်သူလူထုအများစုကို coverage အများကြီးပေးနိုင်ပါတယ
်။ဟုတ်ကဲ့ဆရာမတော့ဒီနေ့သက်ကတော့တကယ်ကိုလက်တွေ့ထိရောက်တယ်လို့ပြောမှာပ
ါ။ဟုတ်ကဲ့ပါ။
ဟုတ်ကဲ့အဲ့တော့လက်တွေ့ရောဆရာမကြီးဘယ်နေရာတွေမှာလုပ်နိုင်လဲ၊ကုန်ကျမှုတွေရော
။ကျမတို့ဗိုလ်မျိုးသမီးစီယုံကြီးမှာတိန်ကောင်းကင်ဆာကာကွယ်ရေး sequence ဖွင့်ထားပါတယ်။အပတ်စဉ်တနင်္လာပုတ္တခုကြာတာပြီးနေ့လေ၂နာရီကနေ၄နာရီအတွင်းမှာအခမဲ့စံတက်ပြီးတော့ကုသပေးနေပါတယ်။အဲ့အပြင်ကျမတို့အခု mobile team အနေနဲ့အနှစ်ကဆိုရင်ကွန်ကြံကုန်းမြို့နယ်မှာသွားပြီးတော့လုပ်ပေးခဲ့ပါတယ်။အဲ့တော့အဲ့လို screening မျိုးက30ရာနေ49နှစ်အတွင်းမှာ5နှစ်တခါလုပ်ရင်လုံလောက်ပါတယ်။အသက်50ချစ်သွားပြီဆိုရင်တော့သွေးဆုံးပတ်ဝန်းကျင်ရောက်သွားပြီဆိုရင်ဒီနည်းကိုသုံးလို့မဖြစ်တော့ပါဘူး။အဲ့ကြတော့အရင်တော့သုံးတယ်၊တိန်ကောင်းအနှေးပါလေးကိုနာမှန်ဘလူးနဲ့ကြည့်တယ်ဒီလိုပဲသုံးရပါတယ
်။ဟုတ်ကဲ့တိန်ကောင်းကိစ္စနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
ယောဂဖြစ်လာခဲ့ပြီဆိုလို့ရှိရင်ယောဂရဲ့လက္ခဏာတွေဖြစ်တဲ့ပုံမှန်တော့အဖြူဆင်းခြင်း၊သွေးဆင်းခြင်းတွေကိုသတိထားဖို့အရေးကြီးပါတယ်။အထူးသဖြင့်သွေးဆုံးပတ်ဝန်းကျင်မှာသွေးဆင်းတာကိုသွေးဆုံးလို့ဆင်းတာလို့ယူဆပြီးတော့လေ့လာရှုထားတဲ့အခါကျတော့နောက်ကျတဲ့အဆင့်မှာသိရပါတယ်။ဆိုရင်တော့အဆင့်မှာယောဂကိုကြည့်ရင်ခွဲစိတ်ကုသလို့ရပါတယ
်။အဲ
နောက်ကျမှကြည့်ရင်တော့ခွဲစိတ်ကုသလို့မရတော့တတ်ခင်တဲ့အဆင့်တွေပါပြီဖြစ်သွားတတ်ပါတယ်
။ဟုတ်ကဲ့ဆရာမ။ကျေးဇူးအများကြီးတင်ပါတယ်ဆရာမ။